ပြီးခဲ့တဲ့သတင်းပတ်ထဲမြန်မာနိုင်ငံမှာအဖမ်းခံရတဲ့ Righteous သတင်းတောင်နှုတ်ကိုပြန်ပြီးလွှတ်ပေးဖို့အတွက် American နိုင်ငံခြားရေးဌာနကတောင်းဆိုလိုက်ပါတယ် American နိုင်ငံခြားရေးဌာနပြောခွင့်ရ Heather New York ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောကြားလိုက်တာပါ
We've been covering, following the cases of the two reporters, the Reuters reporters, very closely. We are deeply concerned.
The main doubt is upon Kantar, the case on the battle of American Piran Sunin, and Nika Sanginira, Pippi, through two sewing, Puba Mibare, through Behemashini, Surale, Chamaru, Matibau, Eric Gaysa, Atragale, Sewinsia, Gaumare, through Hakuso, and the Rendapala, upon Kantar, Pippare, through go Chechempian, Pitlopebo, American Piran Suga, Down Suresura, Chama Digani, Pepe, Tata, Pio Jaluare.မကြာခင်ကကျမမြန်မာပြည်ကိုသွားရုံကလည်းသတင်းတောက်အများပြားနဲ့တွေ့ခွင့်ရခဲ့တာပါမြန်မာနိုင်ငံမှာခက်ခဲတဲ့ပြဿနာတွေဖြစ်ပျက်ကြုံတွေ့နေရပေမဲ့လည်းသတင်းတောက်တွေဟာအလုတ်ကျိုးစားပြီးရခိုင်ပြည်နယ်မြောက်ဖျားမှာဖြစ်ပျက်နေတဲ့အခြေအနေတွေနဲ့ပတ်သက်တဲ့သတင်းတွေကိုတိတိကျကျတင်ပြနိုင်ဖို့အတွက်ကြိုးစားနေကြတာဖြစ်ပါတယ်လို့ပြောသွားတာပါဒီ EU ဥရောပသမဂ္ဂနိုင်ငံခြားမူဝါဒရေးအခြေခံ Frederica Mogherini ရဲ့ပြောခွင့်ရကလည်းဒီသတင်းသမားနှစ်ယောက်ကိုအမြန်ဆုံးပြန်ပြီးလွှတ်ပေးဖို့အတွက်မြန်မာအစိုးရကိုတနင်္လာနေ့မှာပဲတိုက်တွန်းလိုက်ပါတယ်